ိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုကိုတားဆီးနိုင်မှုအတွက်အီတလီနိုင်ငံလူဦးရေ25ရာခိုင်နှုန်းလောက်ကိုတနီယာကနေတနီယာအသွားအလာအဝင်ထွက်တွေတားမြစ်ထားပါတယ်။နီလန်မျိုးဗန်နစ်မျိုးအပါအဝင်အီတလီမြောက်ပိုင်းဒေသကလူ16တန်းလောက်ရဲ့အသွားအလာတွေကိုကန့်တတ်လိုက်တာပါ။တမျိုးကနေတမျိုးသွားလာမှုကိုဧပြီလရောက်တဲ့အထိပြင်းပြင်းထန်ထန်ထိန်းချုပ်ထားပါတယ်။အီတလီတနိုင်ငံလုံးမှာလည်းပြားရိုက်တွေ၊ရုပ်ရှင်ရုံတွေ၊ကားဆက်ရုံတွေ၊အားကစားခွင်းတွေအပါအဝင်လူစုလူဝေးဖြစ်နေနေရတဲ့အားလုံးကိုပိတ်ထားဖို့လည်းအနှိမ်ထုတ်ထားပါတယ်။လောလောဆယ်အီတလီမှာဗိုင်းရပ်စ်ကိုကူးသူ 8,300 ကျော်၊သေဆုံးသူ 366 ယောက်ရှိနေပါတယ်။ပိုဟမ်မင်းကြီးဖရန်စစ်ကလည်းကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေသူတွေအတွက်ဒီနေ့ဆုတောင်းပေးခဲ့ပါတယ်။ပုံမှန်အားဖြင့်ပိုဟမ်မင်းကြီးနေ့စဉ်သီးသန့်ဝေးပြူတာကိုအွန်လိုင်းပေါ်မှာဒီနေ့တိုက်ရိုက်ထုတ်
In questi giorni offrirò la messa per gli ammalati di questa epidemia del coronavirus.
ကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေသူတွေသူတို့ကိုကုသပေးနေတဲ့ဆရာဝန်တွေသူနာပြုတွေလှူအားပေးတွေအပါအဝင်ဒီပိုးကြောင့်နာမကျန်းထိခိုက်နေသူတွေအားလုံးအတွက်ပိုဟမ်မင်းကြီးဆုတောင်းပေးနေတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူအများဆုံးဖြစ်တဲ့ပြည်နိုင်ငံမှာတော့နောက်ထပ်ပိုးကူးသူ40ရှိပြီးတော့ဒါဟာဇန်နဝါရီလတည်းကဆိုရင်အနည်းဆုံးကူးစက်သူအရေအတွက်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့လောလောဆယ်အထိဗိုင်းရပ်စ်ကိုကူးသူ564ယောက်သေဆုံးသူ22ယောက်ရှိပါတယ်။ဗိုင်းရပ်စ်ကိုကူးနေသူနဲ့ထိတွေ့ခဲ့တဲ့အမေရိကန်သက်တော်အမတ်နှစ်ယောက်လည်းတခြားသူတွေနဲ့မတွေ့ဘဲတိကျခွဲပြီးနေနေကြပါတယ်။ကယ်လီဖိုးနီးယားပြည်နယ်စန်လော့မှာကန်ကခွင့်ရဖို့စောင့်နေတဲ့ Grand Princess စိန်ခါအပျော်စီးသင်္ဘောကြီးကိုတော့ Key Derry ကန်ဆင်နိုင်ဖို့ဒီကနေ့ Oakland မြို့မှာရန်သားခွင့်ပေးမယ်လို့မျှော်လင့်ရပါတယ်။ကယ်လီဖိုးနီးယားပြည်နယ်လည်းက Key Derry ဆိုရင်ပြည်နယ်ရဲကစစ်စခန်းတွေမှာ14ရက်တိကျခွဲထားမှာဖြစ်ပြီးတော့တခြားပြည်နယ်တွေမှာနေသူတွေဆိုရင်တော့ Texas နဲ့ Georgia ပြည်နယ်တွေမှာရှိတဲ့စစ်စခန်းတွေမှာတီးကြခွဲဆောင်ကြည့်မှာဖြစ်ပါတယ်။သင်းမောပေါ်ပါလာတဲ့နိုင်ငံသားတွေကိုတော့သူတို့နေရပြန်နိုင်ဖို့တက်ဆိုင်ရာနိုင်ငံတွေနဲ့နိုင်ငံသားဌာနကဆက်သွယ်ဆောင်ရွက်နေတယ်လို့ယောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်။သင်းမဝန်ထမ်းတွေကတော့ကန့်စင်ခွင့်ရမှာမဟုတ်ပါဘူး။ကမ္ဘာတဝန်းဒီကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုအခြေအနေကတော့ပိုးကူးစက်နေတဲ့နိုင်ငံပေါင်း100ကျော်ရှိသွားပြီးတော့ COVID-19 ယောဂါဖြစ်နေသူကလည်းတသိန်းကျော်သွားပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်ရှင်။